ဦးသိန်းစိန်အစိုးရတက်တန်းငန်းနှင့်ကုံဆုံးတော့မှာမို့ဘာတွေလှုပ်ဆောင်နိုင်ခဲ့တယ်လဲဆိုတာကိုပြည်တွင်းပြည်ပမှာသုံးသပ်နေကြပါတယ်။အနှစ်90စစ်အာဏာရှင်အုပ်ချုပ်ခဲ့တဲ့နိုင်ငံမှာပါတီစုံဒီမိုကရေစီစတင်တည်ဆောက်ဖို့ဆောင်ရွက်ခဲ့တာတွေကိုဇန်နဝါရီလ28ရက်နေ့မှာဦးသိန်းစိန်ကဘင်ကွန်းအရှိကြီးခြွေသွားပါတယ်။ဦးသိန်းစိန်ဟာလက်ရှိအခြေခံဥပဒေပြုစုတဲ့အမျိုးသားညီလာခံမှာအဓိကပါဝင်ပြီးဘုဂျုံမူကြီးတန်းရွှေလက်အောင်မှာဝင်ကြီးချုပ်လုပ်ခဲ့တာမို့သူ့ရဲ့ပြုပြင်ရေးကိုအစပိုင်းမှာအလေးမထားကြပါဘူး။ဒေါ်ဆန်းစုကြည်ကိုသာဒီမိုကရေစီတရေကောင်လို့ယူဆကြပါတယ်။ဒါပေမဲ့ဥပဒေမျိုးစုံပြတ်ထန်းပြီးဒေါ်ဆန်းစုကြည်နိုင်ငံရေးမလုပ်နိုင်အောင်တားဆီးထားတဲ့ဂျားကဂျားပြတ်ရွေးကောက်ပွဲဝင်နိုင်အောင်ဦးသိန်းစိန်ကလမ်းခင်းပေးတဲ့အတွက်နိုင်ငံရေးအကျဉ်းသားနယ်ဆန်မန်ဒဲလာကိုလက်တွဲခေါ်ယူတဲ့သမရဒက်ကလိုက်နဲ့တူတယ်လို့တင်စားပြောဆိုကြပါတယ်။တချို့ကလည်းရုရှားမှာပါတီစုံဒီမိုကရေစီကိုမြင့်တင်တဲ့ဂိုဘာချော့ဖ်နဲ့တူတယ်လို့ပြောပါတယ်။အနောက်တိုင်းနဲ့အဆင်ပြေအောင်လုပ်တာသာဖြစ်တယ်လို့မြင်လူတွေလည်းရှိပါတယ်။ဘယ်လိုပဲဖြစ်ဖြစ်တချမ်းပဲဒီမိုကရေစီစနစ်ကိုကဘာကလက်ခံအောင်လုပ်သူဟာဦးသိန်းစိန်ပါ
။ဒေါ်ဆန်းစုကြည်နဲ့ NLD ပါတီကိုဖိနှိပ်ထားလို့နာမည်ပြက်နေတဲ့ဗိုလ်ချုပ်မူကြီးတန်းရွှေလက်အောက်မှာနှစ်နဲ့ချီအမှုထမ်းပြီး2009မှာဝန်ကြီးချုပ်ဖြစ်လာတဲ့ဗိုလ်ချုပ်သိန်းစင်ဟာဗိုလ်ချုပ်မူကြီးတန်းရွှေစီစဉ်တဲ့အတိုင်းသမရဖြစ်လာတဲ့အခါမှာဒီပုတ်ထဲကဒီပဲမှုအကြောင်းမထူဘူးလို့ယူဆကြပါတယ်။ဒါပေမဲ့2017ဩဂုတ်လမှာဒေါ်ဆန်းစုကြည်နဲ့တွေ့ဆုံဆွေးနွေးပြီးစက်တင်ဘာမှာမြစ်ဆုံဆဲစီမံကိန်းကိုရက်ဆိုင်တာကြောင့်ဦးသိန်းစင်ကိုစတင်ယုံကြည်လာကြပါတယ်။တချမ်းပဲလွတ်တော်စနစ်မှာဒေါ်စုပါဝင်လာအောင်လုပ်နိုင်တာရဲ့တရုတ်ဩဇာခံမဟုတ်ကြောင်းပြသနိုင်တာရဲ့ကြောင့်ဦးသိန်းစင်ရဲ့ပြုပြင်ရေးကိုအမေရိကန်နဲ့ဥရောပအစိုးရတွေကထောက်ခံအားပေးလာပါတယ်။စစ်ဘုတ်ထဲမှာရှားပါတဲ့ပြုပြင်ရေးသမားအဖြစ်ဦးသိန်းစိန်ကိုရှုမြင်သုံးသပ်လာကြပါတယ်
။ဦးသိန်းစိန်ဟာစည်ရင်းမှန်တဲ့ပြုပြင်ရေးလုပ်သူဖြစ်တယ်လို့ဒေါ်ဆန်းစုကြည်ကပြောဆိုတဲ့အတွက်အဲ့ဒီတုန်းကအမေရိကန်နိုင်ငံသားရေးဝန်ကြီးဖြစ်တဲ့ Hillary Clinton နေပြည်တော်ကိုရောက်လာပြီးမကြာမီမှာသမ္မတ Obama ပါရောက်လာပါတယ်။တန်ခတ်အရေးယူမှုကိုရပ်ဆိုင်းလိုက်ပါတယ်။ဒီတော့တွင်နမည်ဆိုးထွက်နေတဲ့စာပေစီစီရေးကိုဖျက်သိမ်းပြီးလွတ်လပ်စွာရေးသားတဝေခွင့်ပြုပါတယ်။နိုင်ငံရေးအကျဉ်းသားလွှတ်ပေးမှုငြိမ်းချမ်းရေးဆွေးနွေးမှုစတာတွေကြောင့်ပြည်တွင်းမှာလည်းဦးသိန်းစိန်ကိုထောက်ခံသူတွေတိုးဝါလာပါတယ်။တရုတ်နောက်လိုက်ကမ္ဘာအပေခံဘဝကိုဆွန့်လွတ်ပြီးအနောက်တိုင်းနဲ့ရွှေလန်းငွေလန်းဖောက်တိုင်သူဟာဦးသိန်းစိန်ဖြစ်ပါတယ်။မြစ်ဆုံစီမံကိန်းကိုရပ်ဆိုင်းလိုက်တာနဲ့အခြားတရုတ်အရင်းအနှီးတွေကိုမေ့သွားကြပုံရပါတယ်။
ဦးသိန်းစိန်ရဲ့ပြုပြင်ရေးကိုကဘာကထောက်ခံလေလေဘူတန်းရွှေနဲ့စစ်အုပ်စုသိမ်းယူထားတဲ့ဒနာဥစ္စာဟာတရားဝင်လာလေလေဖြစ်ပါတယ်ဒေါ်လာတွေကိုခိုးချောင်ခိုးဝှက်သုံးနေရတဲ့ဘဝကတရားဝင်ကြောင်သုံးနိုင်တဲ့အဆင့်ကိုရောက်လာပါတယ်ဒါကြောင့်ဦးသိန်းစိန်ရဲ့ပြုပြင်ရေးမှာအများဆုံးအကျိုးခံစားရသူတွေဟာဘူတန်းရွှေနဲ့စစ်အုပ်စုဝင်တွေဖြစ်ပါတယ်ဘူတန်းရွှေရဲ့အခြေခံဥပဒေဘောင်ကိုကျော်ဖို့ဦးသိန်းစိန်ကစိတ်မကူးပါဘူးဝန်ကြီးဌာန36ခုအထိတိုးပွားလာတာဟာလေဦးသိန်းစိန်ရဲ့လှုပ်ဆောင်ချက်တခုဖြစ်ပါတယ်။စီယုတ်ချုပ်ရဲ့အသွင်လက္ခဏာစုတခုဖြစ်တဲ့အခွင့်ထူးနဲ့အဆောင်အယောင်တွေကိုမပယ်ပြတ်နိုင်တာဟာဦးသိန်းစိန်အစိုးရရဲ့အားနည်းချက်တခုဖြစ်ပါတယ်။လုပ်ငန်းမစမီရှိသမျှအခွင့်ထူးကိုအရင်ဆုံးယူတာဟာစစ်ဘုရဲ့ဓလေ့ထုံးစံဖြစ်ပါတယ
်။ဦးသိန်းစိန်အစိုးရရဲ့လက်ထက်မှာကချင်ပြည်နယ်စစ်ပွဲရခိုင်ပြည်နယ်ကလူမျိုးရေးပဋိပက္ခနဲ့ဘာသာရေးအထူးရုံးတွေကိုပိုးပြီးလူသိများပါတယ်။ဦးသိန်းစိန်ရဲ့အဂတိလိုက်စားမှုတိုက်ဖြတ်ရေးဟာအတံမြေပြီးအဆမပါတဲ့ဗကြံအမြောက်လူဖြစ်နေပါတယ်။ထိပ်ပန်းအရာတန်းတွေဥစ္စာပစ္စည်းပိုင်ဆိုင်မှုကိုကြီးညာဖို့2012မှာဦးသိန်းစိန်စော်ဩပြီးမြက်တွေမှာအကြီးကြီးဖြစ်သွားပြီးကျပ်3သိန်းလောက်လက်စားတာကိုခွင့်ပြုရတဲ့အခြေအနေရောက်သွားပါတယ်။အပြောနဲ့အလုပ်မညီဘူးအဖြစ်ဦးသိန်းစိန်ကိုပြည်တွင်းမီဒီယာမှာဝေဖန်လာကြပါတယ်။အဂတိလိုက်စားမှုဆိုတာဟာလက်ပေးလိုက်ယူတယ်မဟုတ်ပါဘူး။မတရားလုပ်မှုမမှန်မကန်လုပ်မှုကြောက်ပြီးလုပ်မှုဗက်လိုက်မှုစတာတွေလည်းပါဝင်ပါလေပြည်သူလူထုအများစုကအယုံအကြည်မရှိလို့ကျန်းဖို့ပါတီရွေးကောက်ပွဲရှုံးရတာဖြစ်ပါတယ်လက်နက်ကင်ပြည်ပကဘာသာရေးနဲ့လူမှုစီးပွားရေးပြဿနာကိုဦးသိန်းစိန်အစိုးရဖြေရှင်းရမှာမတိမရောက်ဖြစ်နေတာဟာအဂတိလိုက်စားမှုကြောင့်ဖြစ်တယ်လို့မြင်ကြပါတယ်ဒီပြည်ပကတွေဟာအစိုးရကိုအယုံအကြည်ကင်းမဲ့စေပါတယ်ဘယ်လိုပဲဖြစ်ဖြစ်ဦးသိန်းစိန်ဟာတချမ်းပဲဒီမိုကရေစီစနစ်ကိုရှင်းတန်းအောင်လုပ်သူအဖြစ်သမိုင်းတွင်ရမှာကတော့တေချာသလောက်ဖြစ်နေပါတယ်ခင်ဗျာ